11 Media ကသတင်းသမားတွေအနေနဲ့သူတို့ရေးသားခဲ့တဲ့ဆောင်းပါးနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရကတောင်းဆိုထားတယ်လို့တောင်းပန်မှာမဟုတ်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံညှိနှိုင်းချိန်အတွင်းသဘောထားပေးခဲ့ပါတယ်ကောင်စီအနေနဲ့ကတော့ညှိနှိုင်းဖြေရှင်းတာကိုဆက်လုပ်သွားမယ်လို့ကောင်စီဝင်တဦးက VUE ကိုပြောပါတယ်ဒီအကြောင်းကိုရန်ကုန်မြို့ကနေကိုထက်အောင်ခန်းကတင်ပြဖို့ထားပါတယ်ရှင
်အော်တိုဘာရှိရနေ့ထုတ်11ကြာနေမှာပါတဲ့အမြဲရှုံးနေတဲ့73ရီတိုင်းတွေပိတ်ရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကနေလူနာမည်ပေါက်ပြည်သူ့ရှယ်ယာဆိုတဲ့ဆောင်းပါးနဲ့ပတ်သက်ပြီးတိုင်းစိုးအဖွဲ့ကိုပြည်သူများကယုံကြည်မှုပြက်စီရဆိုပြီးပြန်လည်တောင်းပန်မှုတန်ကြားထားတာကိုရေးသားသူတက်ကတောင်းပန်မှုညှင်းဆန်လိုက်တာပါဒီနေ့ကနေ့ကသတင်းမီဒီယာကောင်စီနဲ့11 Media တို့ဒုတိယကြိမ်တွေ့ဆုံညိုင်းချိန်မှာတောင်းပန်မှုညှင်းဆန်လိုက်တာလည်းဖြစ်ပြီးဒါနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီအတွေ့အကြုံကိုကြော်စွာမင်းကအခုလိုရှင်းပြပါတယ်
။အဲဒီသတင်းတော့ပို့ပြီးရေးသားတဲ့ကိုချိုးဝေကနေပြီးတော့သူအားကြောင့်ဒီသတင်းကိုကြီးရတာလေဒီသတင်းကြီးဘယ်လိုမျိုးပုံစံမျိုးရှိတဲ့အနေအထားကိုသူပြင်ပြတာပေါ့နော်။တကယ်ဒီဘက်ကတော့ဒါအခိုင်အမာဟိုဗါလက်ဟိုအထောက်အထားခံရမှာနဲ့သူရေးရတဲ့ဒီသတင်းကအမှန်ကန်တာပေါ့။သူ့အနေနဲ့တော့ဒီအပေါ်မှာပေါ့ဟိုပါလဲဟိုတောင်းပန်မှုမရှိဘူးပေါ့နော်အဲ့ဒါတော့ဒါသူ့အနေနဲ့ရေးသားတဲ့သူတွေနဲ့ပြောတာပေါ့နော
်အစောပိုင်းမှာရောင်းတဲ့ဆိုးရကစောင်းမရှင်ဖြိုးဝေပါဝင်အိဒါချုပ်ကုကျော်စောလေးနဲ့တောင်းတဲ့အိဒါကိုနေမီမင်းတို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်9ခန်းနဲ့တရားစွဲဆိုခဲ့ပြီးအချုပ်နဲ့အမှုရင်ဆိုင်ခဲ့ရပါသေးတယ်နောက်ပိုင်းမှာနိုင်ငံတော်တမနာရုံးဝင်ညင်ရချက်နဲ့အမှုကိုပိတ်သိမ်းပြီးသတင်းမီဒီယာကောင်စီနဲ့ညှိနှိုင်းနေတာဖြစ်ပါတယ်ကောင်စီဘက်ကတော့အတက်နိုင်ဆုံးညှိနှိုင်းဖြေရှင်းပေးမယ်လို့ကိုကျော်စွာမင်းကဆက်ပြောပါတယ
်။ဒါကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ဒီမှာညှိနှိုင်းတည်ရည်ကိုကျွန်တော်တို့ဦးတည်တယ်။အဲ့လိုတည်ရည်ဦးတည်သွားရအောင်လည်းကျွန်တော်တို့ဆောင်ရွက်သွားပါမယ်။ကောင်စီအနေနဲ့ကတော့လေကျွန်တော်တို့ကဒီမီဒီယာဥပဒေတိုင်းဗားနဲ့လိုက်နာဆောင်ရွက်တာကိုကျွန်တော်တို့ကကြိုးစိုးရယ်ပေါ့နော်။နောက်ပြီးတော့သတင်းမီဒီယာသမားတွေလည်းသတင်းမီဒီယာဥပဒေနဲ့ပဲကျွန်တော်တို့ဒါတိုင်ကြားဖို့ကျွန်တော်တို့ကအမြဲတမ်းတောင်းဆိုတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ကဒီတိုင်ကြားဖို့ပုံပေါ်ပါဟုတ်တယ်ဒရင်မီဒီယာကောင်စီနဲ့အတက်နိုင်ဆုံးကြီးနိုင်ဖြည့်ရှင်းပေးဖို့ကျွန်တော်တို့ဆောင်ရွက်သွားပါမယ
်။လာမယ့်သတင်းပတ်ထဲမှာတော့တိုင်းသူအဖွဲ့ကညီကြောင်ရေးမှုဥောင်းကြောခံကိုကောင်စီကခေါ်ယူပြီးညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းပြောပါရတယ်။သတင်းမီဒီယာကောင်စီကတစ်ဆင့်ညှိနှိုင်းဆောင်ရွက်လို့မရဘူးဆိုရင်ဥပဒေတိုင်းဆက်လက်ဆောင်ရွက်သွားဖို့သမ္မတရုံးကညွှန်ကြားချက်ရရှိထားတယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းနဲ့ကနိုင်ငံပိုင်မီဒီယာများနဲ့ Sky နဲ့ရုပ်သံလိုင်းတို့ကိုဖိတ်ခေါ်ပြီးပြောဆိုထားဘူးပါတယ်။2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွန်းအောင်ကိုရန်ကုန်တိုင်းအစိုးရကဆက်သွယ်ဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်ရေးယူခဲ့မှုပါတယ်။လက်ရှိရသားဆိုးရလက်ထက်မှာသတင်းမီဒီယာတွေပေါ်တရားစွဲဆိုမှုဟာ28မှုရှိပြီးသတင်းမှ44ဦးဟာတရားရင်ဆိုင်ခဲ့ရင်ဆိုင်နေရသေးဖြစ်တယ်ဆိုပြီးသတင်းလွတ်လပ်ခွင့်အတွက်လှုံ့ဆော်ဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါတယ်။ဒီပမာဏဟာသမရဟောင်းဦးသိန်းစိန်ဆိုတာလက်ထက်ကတည်းကဒရင်းမားတွေပေါ်အရေးယူရာတွေပုံများနေပြီးဒရင်းလက်ခွင့်ကိုချိန်ချောက်တဲ့လောက်ရည်တွေဖြစ်တယ်လို့ဒီမိုကရေစီကိုယုံကြည်မှုမရှိတဲ့အာဏာရှင်ဆန်တဲ့အစိုးရတွေရဲ့လောက်ရည်မျိုးနဲ့ပုံပြီးနှီးစက်လာနေတယ်လို့နိုင်ငံတကာမီဒီယာအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ